မကွေးတိုင်းကံကောမြို့နယ်မြင်သားရွာကုန်းရွာအလဲရွာရွာမရွာတာလင်းရွာနှမ်းခါရွာမွေးလေရွာရဲလာရွာရေရှင်မရွာချောင်းကောက်ရွာတာကြီးရွာတောဝင်ရွာနဲ့တောင်ခမ်းရွာတို့အပါအဝင်ရွာ73ရွာမှာစစ်တပ်ကဝင်ရောက်စီးနှင်းလို့ကျေးရွာသူကျေးရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်ဒေသခံတွေကတောတောင်တွေထဲမှာမိုးကတဲလီနဲ့မြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်ကြရပါတယ်ဒီအတွက်မကြမ်းမမာဖြစ်နေကြသလိုစေဝါနဲ့အစားအသောက်အခက်အခဲလည်းဖြစ်နေကြတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့မြင်သားကျေးရွာသားတဦးက VOA ကိုပြောပြပါတယ်
တဲလီတွေထိုးပြီးမှမိုးရွာထဲမှာရှိတဲ့ပလတ်စစ်လေးတွေနဲ့နေကြပါတယ်ဒါပေမဲ့ကလေးတုံငယ်တွေသုံးလမ်းနေပေါ့ဗျာကလေးတုံငယ်တွေခြင်ကိုက်ချုပ်ကိုက်နောက်ဟိုပိုးကောင်တွေပါနေတဲ့ဆိုတော့ရွာမှာလေယာဉ်ကျန်းနောက်ရာဒီဥလူကကျန်းနဲ့တော်တဲ့တောင်ကြားဆိုတော့လေအဆင်မပြေတာတော့နောက်မှရိတ်ခါအခက်ခဲဖြစ်တာပေါ့ဗျာရွာထဲမှာပြန်ရဲကြတော့ဘာလဲမှာကျန်တဲ့ရိတ်ခါကိုသွားပြန်ယူဖို့ခက်ခဲဖြစ်နောက်ပြီးတချို့အိမ်တွေကလည်းမီးရှို့ခံထားဆိုတော့အဲ့အိမ်တွေကတချို့ဆိုအဝတ်တကယ်ကိုတခုနဲ့ပြေးခဲ့ရအဲ့လိုမျိုးဆိုတော့ကျွန်တော်တို့မိသားစုတွေမှာရှိရလူတွေလည်းဒုက္ခရောက်မရှိရလူတွေဒုက္ခရောက်အဲ့ဒါမျှပြီးမှကိုယ်ချင်းချင်းမျှပြီးမှတားတောင့်နေတယ်ဟောဗျာအဲ့လိုမျိုးအခြေအနေပါ
စစ်တပ်ကရွာတွေကိုဝင်ရောက်ပစ်ခတ်မှုရှိတာကြောင့်စက်တင်ဘာ9ရက်နေ့မနေ့စောပိုင်းကလေးကစတင်ထွက်ပြေးခဲ့ကြတာလို့ဒေသခံတွေကပြောပါရယ်အဲ့ဒီနောက်ဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်တိုက်ပွဲဖြစ်ပြီးနောက်စစ်တပ်ကမြင်သားကျေးရွာကနေတချို့ကိုမီးရှို့ခဲ့ပြီးမြင်သားရွာသား16ဦးနဲ့မနေ့တေဆုံးခဲ့တယ်လို့လည်းအဲ့ဒီမြင်သားကျေးရွာသားကပဲဆက်ပြောပြပါရယ်
မြန်သားရွာကတော့တလေး15အိမ်လောက်မိရှုခံရတဲ့ကအိမ်ကြီးအင်ကောင်းနေတယ်ကလည်းပါသွားတယ်ကဟိုဟာယူကျင်နာယူနောက်ပြီးမှဟိုအဲ့ဒါမျိုးတွေကိုတိမှာစို့လားမသိရွာထဲနေတဲ့လူတွေနှိမ့်ဆက်တာပဲရအတက်ကြီးရွယ်အိုတွေလည်းကျွန်တော်တို့90ကျော် 80 ကျော်ဒါလေးအစဒါတနက်နဲ့ပြည့်လို့တက်လို့ကျိုးနဲ့တုပ်လို့ရိုက်လို့နှက်လို့ဒါတည်တဲ့ဒီကိုရိုက်နေခဲ့ကြတယ်ဆိုတော့ဒါလည်းမနေရကြဘူးပြတက်ကြီးရွယ်အိုတို့ကထမ်းပိုးပြီးမှတော်ရဲပို့ဆိုတော့တော်တော်စိတ်ဆင်းရဲကြကောင်းပါလေကဒါလေကျက်တဲ့လူကစားအလိုမပေးဘူးကျိုးနဲ့တုပ်ရိုက်တတ်တာဆိုတော့တော်တော်လူမဆန်ပါဘူးမြင်သားရွာကနည်းနည်းကျွန်တော်တို့မနေ့က14ရက်နော်14ရက်16ရက်လောက်ကျွန်တော်တို့တကြီးရွာကုန်ပိုင်ကလေးတငယ်တွေရောပိုင်16ရက်လောက်ကျွန်တော်တို့ဒီဆုံးသွားရရ
မြင်သားရွာနဲ့တလန်းချားဖြစ်နေတဲ့ကုန်းရွာမှာလည်းဒီကနေ့အထိဒဏ်ရာနဲ့ကျိုးတုပ်ထားတဲ့အလောင်း3လောင်းတွေ့ရှိခဲ့ရပြီးလက်နက်ကြီးကြီးထိမှန်ထားသူက3ဦးရှိတယ်လို့ကုန်းရွာသားတဦးက VOA ကိုပြောပြပါတယ်တောတောင်ထဲမှာထွက်ပြေးနေတဲ့ဒေသခံတွေကလည်းအစားအသောက်ကိုဝေငှမျှစားနေရတယ်လို့အဲဒီကုန်းရွာသားကပဲပြောပါတယ
်ဆန္ဒရိက္ခာလည်းကြောက်ကြောက်လန့်လန့်နာရှိတဲ့လူတွေကနေဝေငှပြီးစားတဲ့ဒိဋ္ဌာရောက်နေပါတယ်သူကလည်းတော်တိုင်းမှာငငယ်ပြည့်ပြည့်နေနေကြတဲ့ခံခဲ့ချက်တွေကတော့တော်တော်ကြီးကိုခတ်ခဲ့ပါလေဗျကိုရင်းနေမနေ့ပိုင်းတဲ့မနေ့ဆိုကိုးနိုင်လောက်ရှင်တဲ့ထွက်ပြေးရတာဗျကျွန်တော်တည်ဆုံးမှုနဲ့တန်ရာရရှိပါလေဗျအပြစ်မဲ့တတ်တာတွေပေါ့ဗျာကျွန်တော်တိတ်ပွဲဝင်တာမဟုတ်ပါဘူးဗျအဖိုးကြီးအိုကြီးအသက်ခွန်ဆိုးဆိုးဖိုးကြီးရယ်ကျွန်တော်ပြောတယ်တက်မှရေမကောင်းတဲ့လူတွေအရက်တော့ပြီးတော့မှသူ့အတွက်ဘုန်းဘုန်းနေတဲ့ပုံတော်ညာမှာပြည်တဲ့လူတွေပေါ့အဲ့ဒါတွေကိုလည်းကျုပ်နဲ့တုတ်ထားတယ်ဒါပြီးတော့မှအသက်ခွန်ဆိုးဖိုးကြီးကလည်းနေမိတာတွေရှိပါလေဗျနေနေချင်းရှိနေကြတယ်အခုကတော့အတိအကျတော့မပြောနိုင်သေးပါဗျလက်ရှိကျွန်တော်ကလောင်းတွေထားတာ3လောင်းနဲ့တန်ရတာ3လောက်ရှိပါလေဗျ
နန်းခါကြီးရွာမှာလည်းနေအိမ်တွေဆန်ဆက်ကိုတောင်တွေကအစ40လောက်မိရှုခံထားရပါတယ်။တာလင်းရွာမှာလည်းနေအိမ်တွေမိရှုခံရပါတယ်။နန်းခါရွာနဲ့အနီးတစ်ဝိုက်ကြီးရွာတွေမှာလည်းအခုအချိန်ထိရွာကိုမပြန်ရဲကြသေးပါဘူး။တောတောင်တွေထဲမှာမိုးရွာနေလို့သွားရေးလာရေးကအစအခက်အခဲဖြစ်နေရတယ်လို့လုံခြုံရေးအရနာမည်မဖော်လိုတဲ့နန်းခါရွာသားတဦးကပြောပါတယ်
။နန်းခါကြီးရွာကဒီမှာကျွန်တော်မူနန်းခါရဲ့မွင့်လေဒင်းလက်ရောကိုရရှင်မအလောက်ကြည့်ရအလိုရပြီးရတယ်ကြခေခဲရတော့တော်လေးဖြစ်ကြတယ်လေဒီကျမ်းမာရွာစဖို့ဟောဘို့တိုးတဲ့တောင်တဲ့တော့ဒီကြီးတဲ့လူတွေဆိုတော်လေးတော့ဒုက္ခရောက်ကြပါလေကြတွားကြီးလာမိုးရရွာဆိုတွားကြီးလာဒါခေခဲရတယ်ဆိုတော့လေအင်ချီရွာကကျွန်တော်အင်ချီရွာမိရှုခံတော့အင်ချီ40လောက်ပို့ရှုခံရတော့ပေါ့တကြာနှလုံးတွဲတဲ့အင်တွေဒါနိုင်ငံတိုက်တည်ရဲ့လိုမျိုးပေါ့အစားစားပေါ့ချိုကိုတော်နေတာဆန်စစ်တည်ရဲ့လိုမျိုးပေါ့
စက်တင်ဘာ9ရက်စစ်တပ်ကနယ်မြေပြင်ရင်းရေးလုပ်ငန်းတွေလှုပ်ဆောင်နေချိန်မြင်သားကျေးရွာအဝင်မှာ PDF 50ခန်းကလက်နက်ငယ်တူမီသနတ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်တဲ့အချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာသွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မကွေးတိုင်းထဲမှာဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်တပ်တို့ကြားမေလကဆက်လို့တိုက်ပွဲတွေမကြာမကြာဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကဒံကောခရိုင်တွေကကျေးရွာတွေကိုမကြာခဏဆိုသလိုဝင်ရောက်ရှာဖွေရှင်းလင်းဖမ်းဆီးမှုတွေလုပ်နေကြပါတယ်တိုက်ပွဲကြောင့်ကျေးရွာသားတွေတောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ